သားမျိုးရေးအစိုးရသူရက်ကိုပြီးခဲ့တဲ့16ရက်နေ့ကပဲဒါဖွဲ့စည်းခဲ့တာပေါ့နော်ဆိုတော့ဒီအထဲမှာလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒီဝန်ကြီးနေရာကိုခန့်အပ်ထင်ရတယ်ဆိုတော့ဟိုကိုကိုယ်တိုင်ကဒါလူငယ်တိုင်းကအမျိုးသမီးတယောက်ဖြစ်တဲ့အခါကျတော့အခုလိုတာဝန်ပေးရခံရတဲ့အပေါ်မှာဘယ်လိုခံစားရသလဲဒီလိုဝန်ကြီးနေရာခန့်အပ်ထင်ရတဲ့အပေါ်မှာရောဘယ်လိုခံယူထားပါသလဲအဲ့ဒါအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ပါအခုလိုနိုင်ငံအတွက်ရည်ရှိတဲ့အချိန်မှာဒီလူသားချင်းစာနာထောက်ထားရေးနဲ့ BNJ စီမံခန့်ခွဲရေးဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ဒီမှာအနေနဲ့အများကြီးဝမ်းမြောက်တုန်နေပါတယ်။အခုချိန်မှာဒီစစ်ကောင်စီရဲ့လူ့ဒမလူသားမဆန်တဲ့ဖန်ဆင်းမှုတွေ၊တပ်ဖြတ်မှုတွေ၊ပြီးရမှာဒီတိုင်းဒေသနေမြေတွေမှာထိုးစစ်ဆင်တပ်ဖြတ်မှုတွေကြောင့်ဒီပြည်သူလူထုအများကြီးဒုက္ခရောက်ကြရတယ်။ပြည်သူလူထုတွေကဒီလူသားချင်းဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလိုအပ်တယ်ပေါ့နော်။ဒီလိုရေးကြည့်တဲ့ကာလမှာတကယ်အတူလိုအပ်နေတဲ့အခွင့်အရေးတွေကိုပေးဖို့ဒီကျမတို့ဝန်ကြီးဌာနကနေဆောင်ရွက်ရမှာဖြစ်တာပေါ့နော်။ဒီဝန်ကြီးဌာနမှာတော်ပေးခံရတဲ့အတွက်ကျမအနေနဲ့အများကြီးအလုပ်လုပ်ဖို့အတွက်ကျမကအစီအစဉ်ရှိတယ်ခွန်အားတွေလည်းရှိတယ်။အခုလိုနိုင်ငံအတွက်အရေးကြီးတဲ့အချိန်မှာဒီလိုရေးကြည့်တဲ့ဌာနမှာတော်ပေးခံရတဲ့အတွက်ကျမအနေနဲ့အများကြီးဝမ်းသာထူထူနေပါတယ်။
ဟုတ်ကဲ့ပါဆိုတော့အခုလိုဒီလူသားချင်းစာနာထောက်ထားရေးနဲ့ဒေသနယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနမှာဒုဝန်ကြီးတယောက်အနေနဲ့တာဝန်ခန့်အပ်ခံရပြီဆိုတော့ကို့အနေနဲ့ရောဒီတာဝန်မှာဒီလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အတွက်ဘာတွေများပြင်ဆင်ထားပါသလဲဘာတွေဆောင်ရွက်သွားဖို့ရောရှိနေပါသလဲရှင
်ကျမတို့ဝန်ကြီးဌာနအနေနဲ့ကဏ္ဍတွေခွဲပြီးတော့မှလူသားချင်းဆိုင်ရာလိုအပ်နေတဲ့အကူအညီတွေကိုပေးဖို့ပြင်ဆင်ထားတာရှိပါတယ်အဒီကဏ္ဍလိုက်ဆိုတဲ့နေရာမှာဒီတွင်စစ်ပေးဆောင်တဲ့ဒုက္ခသည်တွေရှိမယ်CDM လောက်ဆောင်နေတဲ့ဝန်ထမ်းတွေနဲ့တရားဖန်ဆီးဆောင်တဲ့ခံရတဲ့လူတွေအတွက်ရှိမယ်ပြီးတော့မှလက်ရှိဆန္ဒပြတဲ့လူတွေသာမန်ပြည်သူလက်လုပ်လိုက်စားတွေရှိမယ်ဆိုတော့အဲ့လိုတွေကိုကန်တာလိုက်ခွဲပြီးတော့မှလိုအပ်နေတဲ့အကူအညီတွေကိုတစ်ချို့ရောက်ပေးဖို့အတွက်ပြင်ဆင်ထားတာတွေရှိပါတယ်အဲ့လိုလှုပ်ဆောင်တဲ့နေရာမှာလည်းကျမတို့အနေနဲ့ကတော့ဒီနိုင်ငံတကာစီရင်လှုပ်ဆောင်ရေးတွေလုပ်မယ်ပေါ့နော် UN အဖွဲ့အစည်းပါဝင်မြန်မာနိုင်ငံကိုအကူအညီပေးနေတဲ့သက်ဆိုင်ရာအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့တွေ့ပြီးတော့မှသူတို့အနေနဲ့စစ်ကောင်စီအုပ်စုကိုအတိအမှတ်မပြုဖို့နဲ့မိတိမိနဲ့မှပူးပေါင်းပါဝင်မှုမလုပ်ဖို့ကိုတောင်းဆိုမယ်စီရင်လှုပ်ဆောင်မှုတွေလုပ်မယ်ဒီလိုလာကြမှာဆိုလို့ရှိရင်ဒီ account collection material assistance ကိုပေးပြီးသားအစိုးရတွေရှိတယ်။အဲဒီပေးပြီးသားအစိုးရတွေကနေပြီးတော့မှဆက်ပေးဖို့နဲ့မတရားတရားအစိုးရတွေကိုလည်းဆက်ပေးဖို့အတွက်ဆက်လက်တိုက်တွန်းသွားလို့ရှိရပေါ့နော်
။အခုဆိုလို့ရှိရင်ဒါကျွန်တော်တို့ကြားတာပေါ့နော်။ပြီးခဲ့တဲ့18ရက်နေ့ကဆိုလို့ရှိရင်လည်းမြို့သားညီမျိုးရေးအစိုးရအဖွဲ့ဝန်ကြီးတွေပြမောက်ဆုံးစီဝေးခေါ်ကြတယ်လို့ကျွန်တော်တို့ကြားတယ်။နောက်တချို့ဝန်ကြီးဌာနတွေဆိုလို့ရှိရင်လည်းသူတို့တက်ဆိုင်ရာဌာနလိုက်ပေါ့နော်။စီဝေးကိုခေါ်ပြီးတော့လုံးဝနေဆွေးနွေးကြတယ်လို့ပြောပါတယ်ဆိုတော့အခုလူသားချင်းစာနာထောက်ထားရေးနဲ့ဒီရနေဆိုင်ရာဝန်ကြီးဌာနအနေနဲ့ရောဆွေးနွေးမှုတွေလုပ်ငန်းစဉ်တွေစတင်နေပါပြီလားရှင
်ဟုတ်ကဲ့စတင်နေပါပြီကျမတို့ဟိုရေတိုးရေရှည်လုပ်ငန်းစီစဉ်တွေရေးဆွဲပြီးတော့မှအခုဆိုလို့ရှိရင်မတ်လကျွေးလုံဆောင်ရမယ့်အရာတွေ၃လကျွေးလုံဆောင်ရမယ့်အရာတွေ၆လကျွေးလုံဆောင်ရမယ့်အရာတွေဟိုအားလုံးဟိုရေးဆွဲချထားပြီးပါပြီဥပမာဆိုလို့ရှိရင်ဒီဒလအကျွေးမှာဆိုလို့ရှိရင်ကျမတို့အပြီးလုံဆောင်ရမယ့်အချက်တွေရှိတယ်အဲ့ဒီထဲမှာဒီတက်ဆိုင်ရာနိုင်ငံလိုက်အကူအညီပေးနေတဲ့အစိုးရအဖွဲ့တွေနဲ့ဆက်တိုက်ကြမှုရှိတယ်ပြီးတော့မှတိုင်းရင်းသားဒေသအစီအစဉ်မှာလူသားချင်းစာနာအကူအညီပေးနေတဲ့ CBO CSO တွေနဲ့လည်းဆက်တိုက်ကြမှုရှိတယ်ပြီးတော့မှလက်လောကူညီတွေလိုအပ်နေတဲ့ CDM လုပ်တဲ့လူတွေရောစစ်ပေးဆောင်တွေကိုဟိုတွေ့တော့အတွက်ရောနှီးလန်းရရှာပြီးတော့မှအကူအညီဖို့အတွက်အစီအစဉ်တွေရှိပါတယ်ရရှိမှာဆိုလို့ရှိရင်တော့ကျမတို့ကအကူအညီလိုအပ်နေတဲ့လူထုတွေအနေနဲ့ဒီလူသားချင်းဆိုင်ရာလုံခြုံမှုပေါ့နော်ဒီ human security ကိုပြေဝရရှိဖို့အတွက်အစီအစဉ်တွေလုပ်ငန်းစဉ်တွေကိုချပြီးတော့မှတောင်းချဲသွားဖို့ရှိပါတယ
်ဟိုအခုချိန်မှာကစစ်တပ်ကအာဏာသိမ်းထားပြီးတော့ဒါစာနာပြနေတဲ့သူတွေပြစ်ခတ်တပြက်တာနှိပ်စက်နှင်းပန်းဖမ်းဆီးတာတွေလည်းရှိနေတယ်ဒီစစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုမှန်မများဘူးနှိပ်ကွတာတွေရှိနေတဲ့အခါကျတော့အခုလိုမျိုးဒီလက်ရှိကြုံရတဲ့ဒီစစ်အာဏာသိမ်းထားတဲ့အခင်းအကျင်းပေါ့နော်ဒီအချိန်ဒီအောက်မှာအခုလိုကဒီတာဝန်ကိုထမ်းဆောင်ရတာအခါကျတော့ဒီအကန့်တက်အကြာစီးတွေအခက်အခဲစိန်ခေါ်မှုတွေရောဒါတွေများရှိနိုင်မလဲ
အခက်အခဲစိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်စိန်ခေါ်မှုတွေရှိမယ်ဥပမာအဖြစ်ဒုက္ခသည်တွေစစ်တေရှောင်တွေကိုအခုပြဖို့အတွက်ဒီနေဆက်ကိုဖျက်ကျော်ပြီးသားလူတွေကတက်ဆိုင်ရာနိုင်ငံကအစိုးရတွေကတရားဝင်အခွင့်မပြု ဘူးဆိုလို့ရှိရင်ကျမတို့ကလိုအပ်နေတဲ့အကူအညီကိုပေးဖို့အတွက်အများကြီးအခက်အခဲရှိပါတယ်။အဲ့ဒါတော့ဟိုစိတ်ခေါ်လုပ်ငန်းလက်တွေ့လုပ်ဆောင်တဲ့နေရာမှာဟိုစိတ်ခေါ်မှုပေါ့နော်။ဒီကိစ္စမှာဆိုလို့ရှိရင်လည်းဒီ CDM လုပ်နေတဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်ဒီဟိုစာငွေလွှဲတဲ့ဟိုအခက်အခဲတွေအများကြီးရှိပါတယ်။အ
ဲ့တော့အခက်အခဲရတော့ရှိတယ်။ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့နေရာမှာဒီအခက်အခဲတွေကိုဘယ်လိုအကောင်းဆုံးကျော်လာပြီးတော့လှုပ်ဆောင်နေတယ်လို့ရောပြောလို့ရပါမလဲရှင်
။အခက်အခဲတွေကိုကြတော့ဒီတော့ကကျမတို့ဒီဟိုဌာနတစ်ခုဟိုတဲနဲ့လုံလို့ရတဲ့အလုပ်မျိုးမဟုတ်ဘူး။ပြီးတော့မှဟိုကဒီ humanitarian assistance နဲ့ပတ်သက်ပြီးတော့မှတိုင်းတာဒေသတွေမှာလည်းအုပ်ချုပ်ရေးကြီးရန်ကြီးရှိထားတဲ့တိုင်းတာလက်နက်ကဲဖက်စီရှိတဲ့နေရာကြီးရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီနည်းမျိုးမှာဆိုလို့ရှိရင်ဒီလူသားချင်းဆိုင်ရာအကူအညီကိုထောက်ပံ့နေတဲ့လက်ရှိထောက်ပံ့နေတဲ့ဖွဲ့တွေအများကြီးရှိတယ်ပေါ့နော်။အဲ့ဒီမှာ CBO တွေ CSO တွေရှိနေ NGO INGO တွေရှိနေပေါ့နော်။ဆိုတော့သူတို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဒီကြုံတွေ့နေရတဲ့အခက်အခဲတွေကိုသူတို့ကဖြင်းရှင်းပြီးတော့မှဘလို့တွေနဲ့ဟိုအရတဲ့အနေထားမှာပူးပေါင်းပြီးတော့မှလှုပ်ဆောင်ခြင်းအဖြစ်ဒီလူထုတွေစီကိုအကူအညီတစ်ချို့ရောက်ပေးနိုင်ဖို့အတွက်အကောင်းဆုံးကြိုးစားနေပါတယ
်။ဆိုတော့ဒီမှာဒီကျမတစ်ခုတင်းကျင်တာဒီရက်တိုင်းကျင်းပါပဲ။ဒီ MRTV ကနေပြီးတော့မှဒီမြန်မာစစ်တပ်ကနေပြီးတော့ပြင်ညာသွားတာတခုကြားလိုက်ပါတယ်အဲ့ဒါပါလဲဆိုတော့အခုဖွဲ့စည်းလိုက်တဲ့ NUG ဟာစင်ပြိုင်အစိုးရတည်းဖြစ်တယ်လို့သူပြောသွားပါတယ်ဆိုတော့အဲ့လိုသူတို့ပြောသလိုပဲဒါ NUG ကစင်ပြိုင်အစိုးရလားဒီပုံမှာဘယ်လိုများတုံ့ပြန်ချင်ပါလဲရှင်
စစ်ကောင်စီအုပ်စုကဘယ်လိုပဲပြောကျမတို့ NUG ကလူပြည်သူလူထုရဲ့ထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အစိုးရဖြစ်တယ်။ကျမတို့ကလည်းဒီရွေးအစိုးရဖြစ်တာကိုလူထုတွေလည်းသိတယ်နိုင်ငံတကာတွေလည်းသိပါတယ်ဒီစစ်ကောင်စီကဒီကိုဒီကိုဆိုအစိုးရလို့အတိအမှတ်ပြတာတကယ်ကြတော့အဲ့ဒါတော်တော်လေးကိုကြည့်စရာကောင်းတဲ့ကိစ္စပေါ့နော်ဒီတို့ကတိုင်းပြည်ရဲ့အာဏာကိုလက်နဲ့တောင်းပြီးတော့မှမတော်မတရားအရယူထားတယ်ပြီးတော့မှဒီလိုမှလည်းဒီတို့ကိုအတိအမှတ်မပြဘဲနဲ့ဒီကိုဒီအစိုးရလို့အတိအမှတ်ပြပြီးတော့မှအစိုးရလို့ဒီကိုဒီကိုခေါ်တာတော့ကျွန်မထင်တယ်အဲ့ဒါအရင်ပဲရှက်စရာကောင်းပါလေ
ဟုတ်ကဲ့အခုဆိုလို့ရှိရင်ဆက်စပ်ပြောသလိုပဲဒီဖွဲ့စည်းလိုက်တဲ့မြို့သားမြို့ကြီးအစိုးရပေါ်မှာဒီမြန်မာပြည်သူတွေကတော့အမြဲတမ်းကိုထောက်ခံကြတယ်နိုင်ငံတကာမှာဆိုရင်လည်းသူထောက်ခံဆန္ဒပြပွဲတွေအများကြီးလုပ်ကြတယ်ဒီတွင်မှာလည်းဒီလိုပါပဲအလားတူပါပဲထောက်ခံနေဆိုရဆန္ဒပြပွဲတွေမှာသူစံပုတ်တွေတိုင်ပြီးလုပ်ကြတယ်အများကြီးရှိတယ်ဆိုတော့ဒီကြားကာလအခုလိုဖွဲ့စည်းလိုက်တဲ့မြို့တဲ့အစိုးရပေါ်မှာထောက်ခံအားပေးနေတဲ့ပြည်သူတွေကိုရောတစုံတရာပါပြောနိုင်မလဲခုချိန်က
ကျမကလေစကူတိုင်းကဒီဆရာသားရှင်အောက်မှာကြီးပြင်းလာတဲ့တိုင်းသားဒေသမှာမွေးဖွားလာတဲ့လူတယောက်ဖြစ်တဲ့ပေါ့နော်။ပြီးတော့ဒီဆရာသားရှင်အောက်မှာနေရတဲ့ဒုက္ခဆင်းရဲကိုကျမသိတယ်။အဲ့တော့ဒီဒုက္ခဆင်းရဲကိုကျမခံရပြီးတဲ့နောက်မှာကျမဘသူ့ကိုမှလည်းဒီဒုက္ခဆင်းရဲကိုမခံစားစေချင်ဘူး။ကျမလည်းမျိုးဆက်ဘသူ့ကိုမှဒီဒုက္ခရဲ့ဒံကိုမခံစားစေချင်ဘူး။ဆိုတော့ကျမဒီပြည်သူတွေကဒီ NUG အစိုးရပေါ်မှာထောက်ခံအားပေးတာကသူတို့အနေနဲ့ကဒီစစ်အာဏာရှင်ရဲ့မကောင်းတဲ့ဆိုးကျိုးတွေကိုသူတို့ကကောင်းကောင်းပြီးတယ်။အဲဒါကြောင့်မလို့ဒီနိုင်ငံတကာမှာရောက်နေတဲ့ဒီမှာပြည်သူပြည်သားတွေရောပြီးတော့မှသူပြည်နေမှာဒီတွင်းမှာရှိတဲ့ပြည်သူပြည်သားတွေကသူတို့ရဲ့အသက်အန္တရာယ်ကိုမမှုပဲနဲ့ NUG အစိုးရကိုထောက်ခံတာကကျမတို့အတွက်ခွန်အားအများကြီးဖြစ်စေတယ်။အဲ့ဒီခွန်အားနဲ့ပဲကျမတို့ဒီအားလုံးလိုချင်တဲ့ Federal Democracy ကိုရရှိဖို့အတွက်စူးစမ်းလှုပ်ဆောင်သွားမယ်။
ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဒါဖွဲ့စည်းလိုက်တဲ့ NUG ဆိုရတဲ့မှာပဲဖြစ်ဖြစ်အခုဒီနေ့ပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာဒီဆရာနာရှင်စံကျင်းလို့ရှာမှုရမှာဆိုလို့ရှိရင်အယူသမီးတွေအများကြီးရှေ့ခံမှာတွေ့ရပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီနိုင်ငံအစိုးရတစ်ခုဖြစ်လာမယ်ဆိုလို့ရှိရင်ဒါအယူသမီးတွေအတွက်အနာဂတ်ဟာပိုးပြီးတော့ကောင်းလာမယ်လို့ရောမျှော်လင့်ပါလားဒီအပေါ်အလားအလာနဲ့ပတ်သက်လို့ဘယ်လိုများနှံဆောင်နေပါလဲ
ဟုတ်ကဲ့တကယ်တမ်းကျတော့လေကျမတို့နိုင်ငံမှာလေနော်ဒီလူငယ်တွေအမျိုးသမီးတွေကနော်အရင်ကတည်းကရောအခုအချိန်မှာရောဒီနောက်နောက်ကမှာပါဒီကြားတဲ့နေရာမှာအောက်ချိန်မှာနေရာကလည်းအပြီးပြီးမှာအများနဲ့အရှိကနေတာဝန်လှုပ်ဆောင်နေကြတယ်လှုပ်ရည်ကိုင်းရင်အရေးချင်းရှိကြတယ်လူတွေဖြစ်တယ်ပေါ့နော်လူငယ်တွေအမျိုးသမီးတွေကနော်အဲ့တော့အဲ့လိုလှုပ်ဆောင်မှုတွေကိုတက်ဆိုင်ရာခေါင်းဆောင်တွေကအတိမတ်ပြုမှုနဲ့နေရာပေးမှုခေါင်းဆောင်မှုနေရာပေးမှုပဲလိုအပ်ပါတယ်ဒီတော့ဒီမှာကအခုဒုတိယဝန်ကြီးခန့်အပ်ချက်ခံရတာအယူကြီးအစိုးရကဒီအမျိုးသမီးတွေလူငယ်တွေရဲ့လုံနိုင်ခြင်းကိုအတိအမှတ်ပြုတဲ့သဘောပဲဖြစ်ပါတယ်ဒီတော့နောက်လာမဲ့ Federal Democracy အစိုးရဂျင်းမှာအမျိုးသမီးတွေလူငယ်တွေရဲ့ဘူးဆောင်မှုခံကန်တာကိုအတိအမှတ်ပြုပြီးတော့မှနေရာတွေပေးဖို့ဥဆောင်ပြေးပေးဖို့အတွက်ညှော်လင့်ပါတယ်အဲ့လိုပါမှာပဲတိုင်းပြည်အတွက်လိုအပ်တဲ့အတွေ့အကြုံမှုတွေရရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ပါအခုအချိန်ပေးဖြည့်ကြတဲ့အတွက်ကျေးဇူးများရှင်ပါတယ်
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်